CAPF ကတွေဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်ပါဝင်ကျန်တဲ့မြေတွေမှာပါမြန်မာစစ်တပ်ကစီးရဲလှုပ်ရှားမှုတွေရက်ဆိုင်ပေးမယ်ဆိုရင်တက်ခိုက်မှုတွေကိုရက်ဆိုင်မှာဖြစ်ကြောင်းတိုင်းဒေသလက်နက်ကိုင်အဖွဲ့လေးဘက်ကဒီနေ့ပဲကြေညာလိုက်ပါတယ်။ PAPF ကတွေဖြစ်ပေါ်နေတဲ့နယ်မြေတချို့မှာလေးလံချာစီးရဲလှုပ်ရှားမှုတွေရက်ဆိုင်မှုမြန်မာစစ်တပ်ကပြီးခဲ့တဲ့သတင်းပတ်ထဲကြေညာခဲ့တာကိုတုံ့ပြန်တဲ့အနေနဲ့မြောက်ပိုင်းမဟာမိတ်ဖွဲ့ဝင်တွေဖြစ်ကြတဲ့ KIA ချင်းလူမျိုးရေးတပ်ဖွဲ့ TNLA တောင်းပလောင်တပ်ဖွဲ့ MNT ကိုကန်တပ်ဖွဲ့နဲ့ AA ရခိုင်တပ်မတော်တို့ကပူးတွဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ကြတာပါ။မြန်မာစစ်တပ်ကစီးရဲလှုပ်ရှားမှုတွေရှိနေတဲ့စစ်တိုင်းတွေအားလုံးကိုတပြိုင်တည်းရက်ဆိုင်ပေးရေးသမရအမိတ်နဲ့ကြေညာဖို့ရခိုင်ပြည်နယ်တွင်းမှာမြောက်ပိုင်းမဟာမိတ်ဖွဲ့ဝင် AA တပ်ဖွဲ့တွေကိုထိုးစစ်ဆင်နေတာတွေကိုရက်ဆိုင်ဖို့လည်းကြေညာချက်မှာတောင်းဆိုထားပါတယ်။မြန်မာစစ်အနေနဲ့တပ်မတော်ဘက်ကတောင်းဆိုချက်တိုင်းဆောင်ရွက်မယ်ဆိုရင်မြောက်ပိုင်းမဟာမိတ်ဖွဲ့ဝင်တွေအနေနဲ့လည်းအလားတူစစ်ဆင်ရေးတွေကိုရက်ဆိုင်ထားမှာဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့တာပါ။တိုင်းဒေသလက်နက်ကိုင်ဖွဲ့ရဲ့ကြေညာချက်ပေါ်မြန်မာအာဏာပိုင်တွေနဲ့စစ်တပ်ဘက်ကတော့လက်တလုံးတုံ့ပြန်တာမျိုးမရှိသေးပါဘူး။တရုတ်မြန်မာနယ်စပ်ကစစ်စင်ရေးနယ်မြေတွေမှာစီးရဲလှုပ်ရှားမှုတွေကိုဒီဇင်ဘာလ21ရက်နေ့ကနေဧပြီလ30ရက်နေ့ထိရက်ဆိုင်ထားမဲ့အကြောင်းကြေညာထားပြီးတက်ခတ်မှုတွေရန်နာထားစဉ်မှာငင်းငင်းရေးအတွက်ဆွေးနွေးဖို့ရည်ရွယ်ထားကြောင်းလည်းမြန်မာစစ်တပ်ကပြီးခဲ့တဲ့တောက်ချက်နေ့ကကြေညာခဲ့တာပါ။ဒါပေမဲ့လည်းကြေညာချက်မှာလက်တလုံးတိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်ကစီးရဲလှုပ်ရှားမှုတွေရက်ဆိုင်မှုမပါဝင်တဲ့အတွက်မြန်မာစစ်တပ်ရဲ့ကြေညာချက်ပေါ်သတိနဲ့တုံ့ပြန်မှုတွေရှိနေတယ်လို့အပြစ်ခတ်ရက်စဲရေးကိုအစိုးရအဖွဲ့အကြီးကဲသမရကကြေညာတာမျိုးမဟုတ်ပဲတပ်မတော်ကကြေညာခဲ့တဲ့အတွက်အစိုးရနဲ့စစ်တပ်ကြားသဘောထားကွဲလွဲမှုတွေရှိနေသလားဆိုပြီးမေးခွန်းထုတ်တာလည်းရှိနေပါတယ်။